မြန်မာနိုင်ငံမှာဒီဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်နေတာရပ်ပါဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကမြန်မာစစ်တပ်ကိုတောင်းဆိုပါတယ
် We are deeply disturbed that the crackdown continues to intensify.And we again call on the military to stop killing and detaining protesters.
နိုင်ငံဖြိုခွင်းမှုတွေတိုးမြင့်လုံနေဆောင်နေတဲ့အပေါ်မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတိတ်ကိုစိုးရိမ်ပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရပ်ပါ။အစိုးရကိုယ်တိုင်မြန်မာပြည်သူတွေအပေါ်အကြမ်းဖက်နေတာရပ်အောင်လို့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ဩဇာလွှမ်းနိုင်သူတွေအားလုံးမှတာဝန်ရှိတယ်လို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးကအလေးနဲ့ပြောကြားထားတဲ့အကြောင်းပြောခွင့်ရရှမ်ဒါဆာနီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ1ရက်နေ့ကလွန်ကျွေးတပ်တွေလက်ချက်နဲ့တေဆုံးသူ149ယောက်ထက်မနည်းရှိတယ်လို့သူကပြောပါရယ်။ဖမ်းဆီးခံထားရစဉ်မှာတေဆုံးတယ်လို့တိထားသူကလည်း9ယောက်ရှိတဲ့ထဲကအနည်းဆုံး2ယောက်ရဲ့အလောင်းတွေပေါ်မှာကိုယ်ထိလက်ရောက်နှိမ်ပန်းနှိပ်စက်ထားတဲ့လက္ခဏာတွေတွေ့ရပါရယ်။ဆက်လက်ဖမ်းဆီးခံရတဲ့သတင်းတောက19ယောက်အပါအဝင်စုစုပေါင်းသတင်းတောက38ယောက်လည်းဖမ်းဆီးခံခဲ့ရတဲ့အကြောင်းစစ်တပ်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောကြားသွားခဲ့ပါတယ်
။ On Myanmar, the death toll has soared over the past week. In Myanmar, where security forces have been using lethal force increasingly.
ဒီမြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်ထဲကစလို့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်ကိုလုံခြုံရေးတပ်တွေကတေစီလောက်အောင်အကြမ်းဖက်တာတွေပို့တိုးလာတဲ့အတွက်တေဆုံးသူအရေအတွက်ဟာလည်းတိုးလာနေပါတယ်။တနိုင်ငံလုံးမှာလည်းဥပဒေမဲ့ဖမ်းဆီးမှုတွေပိုများလာတယ်လို့ပြောပါတယ်။ဒီဖမ်းဆီးခံထားရသူတွေနှိပ်စက်ခံရတဲ့ဆိုတော့စိတ်မချမ်းသာစရာသတင်းတွေလည်းထွက်ပေါ်နေပါတယ်။မတရားဖမ်းဆီးခံထားရသူတွေကရာနဲ့ချီတဲ့အခြေအနေကိုမသိရသေးတဲ့အတွက်ဒါဟာဖျောက်ဖျက်ပစ်တဲ့အဆင့်ကိုရောက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကပြောကြားသွားပါတယ်။ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဂျပန်နိုင်ငံမှာဒီကနေ့ပြောကြားပါတယ်။ဘိုင်ဒန်အဆိုရရဲ့နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တဲ့တိုကီယိုမြို့တော်မှာရောက်နေစဉ်သူကအခုလိုပြောခဲ့တာ
ပါ။The military is attempting to overturn the results of a democratic election and is brutally repressing.
မြန်မာနိုင်ငံမှာစစ်တပ်ဟာဒီဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းဖို့ကြိုးစားနေပြီးတော့ငြိမ်းချမ်းချမ်းချမ်းဆန္ဒပြသူတွေကိုရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒီဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆူမိုတဂီကာကွယ်ရေးဝန်ကြီးနိုဘူအိုရှီရှီရိုနဲ့တိုကီယိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးစဉ်အတွင်းမှာအမေရိကန်နဲ့ဂျပန်နိုင်ငံတို့တံပိုးထားတဲ့ဒီမိုကရေစီတံပိုးတွေဟာမြန်မာနိုင်ငံအပါအဝင်အာရှဒေသတွေမှာထိခိုက်နေတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားပါတယ
်။ We're also standing together in support of our shared values. We believe in democracy, human rights, the rule of law.Because we've seen in our own
American နဲ့ဂျပန်နိုင်ငံတို့ဟာဒီမိုကရေစီလူခွင့်ရေးတရားဥပဒေစိုးမိုးရေးစတဲ့ဘုံတံပိုးထားတဲ့ဆန်တံပိုးတွေကြောင့်အတူရပ်တည်နေတာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတွေမှာဒီတံပိုးတွေကြောင့်ပို့ပြီးတော့ခိုင်မာလာတာမြင်တွေ့ခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ဒေတာရင်းကမြန်မာတရုတ်စားတဲ့ဒေတာနေရာတော်တော်များများမှာဒီမိုကရေစီလူခွင့်ရေးတရားဥပဒေစိုးမိုးရေးတွေထိခိုက်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်အခြေအနေပိုဆိုးလာနေတဲ့မြန်မာနိုင်ငံမှာပြည်သူအများတေးချေတရားရတာကိုစိုးရိမ်နေဒီဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ရေးအတွက်အပြင်းထန်ကြိုးစားသွားမယ်လို့ဂျပန်နဲ့အမေရိကန်ကသဘောတူကြောင်းဂျပန်နိုင်ငံကသတင်းတွေမှာလည်းဖော်ပြပါတယ်ဆေးရနာတိမ့်ခဲ့ပြီးတဲ့နောက်အစားအသောက်နဲ့လောင်စာဆီဈေးတွေတက်နေတာမို့အစင်းရဲဆုံးလူရန်းစားတွေဒုက္ခရောက်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်WFP ကဒီကနေ့သတိပေးပါတယ်အဓိကစားကုန်ဖြစ်တဲ့ဆန်ဈေးဟာတချို့နေရာတွေမှာ20ကနေ35ရာခိုင်နှုန်းအထိဈေးတက်သွားတယ်လို့ဒီ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါဟာစည်ရဲသားတွေဒုက္ခရောက်မဲ့လက္ခဏာဖြစ်တယ်လို့ WFP ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒါရိုက်တာ Steven Anderson ကပြောပါတယ်ဇန်နဝါရီလနဲ့ February လကြားရန်ကုန်တဝက်မှာဒီစားအုံးစီဈေးကလည်း20ရာခိုင်နှုန်းတက်သွားခဲ့တယ်လို့လောင်စာဆီဈေးကလည်းနိုင်ငံတော်ဝန် February လတရနေ့က15ရာခိုင်နှုန်းလောက်တက်သွားတယ်လို့ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလောင်စာဆီဈေးတက်တဲ့ခရီးကြောင့်မို့လို့နောက်ထပ်စားတောက်ကုန်တွေတက်မှာကိုလည်းပြည်သူတွေကစိုးရိမ်နေကြတာပါ။ရန်ကုန်မှာစားရေးတောက်ရဲ့အခက်အခဲဖြစ်လာနေတဲ့အတွက်နေရီကနေပြီးတော့အလုံလာလုံနေကြသူတော်တော်များများကလည်းနေရက်တွေပြန်နေကြပါတယ်။အထူးသဖြင့်လှိုင်းသားရွှေပြည်သားဆက်မှုစုံတွေမှာအလုံလာလုံနေကြသူတွေဟာလုံခြုံရေးနဲ့ဒီစားရေးတောက်ရဲ့အခက်အခဲဖြစ်နေတာကြောင့်မို့လို့နေရမျိုးတွေကိုပြန်သွားနေကြတာဖြစ်ပါတယ်။လှိုင်းသာယာမျိုးနယ်မှာတောက်တုံးကြီးအတော်လေးရှားပါနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ ဆရာနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာဆက်ပြီးတော့ရှိနေပါတယ်။ပဲခူးမန္တလေးမုံရွာအောင်လံမိုးကုတ်လွိုက်ကော်ဒဝဲစတဲ့ဒေသစုံမှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ရန်ကုန်မှာတယောက်ကောလင်းမြို့မှာနှစ်ယောက်အနည်းဆုံးဒီနေ့သေဆုံးတယ်လို့လောလောဆယ်အတည်ပြုနိုင်ပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကလုံခြုံရေးတပ်တွေလက်ချက်နဲ့ရန်ကုန်မြို့မှာသေဆုံးခဲ့သူတချို့ရဲ့ဇာပနအခမ်းအနားကိုဒီကနေ့လုပ်ခဲ့ပါတယ်
။ကျမသားလေးစုအရန်လိမ့်မှာပါတယ်။ကျမသားတယောက်ကျမဆုံရှုံးလိုက်ပြီ။ကျမသားလေးကဆရာဝန်ပါနော်။ကျမသားလေးတို့ကကျမပေးဆက်ခံထားတယ်။ဒီအမစုအရန်သိတယ်။ဒါကျမသားလေ
း
အသက်19နှစ်အရွယ်မှာတည်ဆုံသွားတဲ့ဆေးကြောင်းသားကိုခန်းညာဟင်းရဲ့မိခင်ဖြစ်ပါတယ်။ဒီဇာပနအခမ်းအနားမှာဒီဆရာနာရှင်ဆန့်ကျင်တဲ့တင်ကေတလက်သုံးချောင်းထောင်ပြီးတော့ကဘာမကြီးတခြင်းကိုလည်းတည်ဆုံခဲ့ကြပါတယ်
။ကျွန်တော်တို့ဆေးလောကကတော့လောလောဆယ်အားဖြင့်အစောဆုံးအနေနဲ့ CDM တို့ပြီးစလုပ်ကြတာ။ကြောင်ငယ်တွေကနေပြီးတော့စလုပ်ကြတာဆိုတဲ့အခါကျတော့ဟိုဒီလိုမျိုးတွေလည်းပေးဆက်ခဲ့ရပြီးတဲ့အခါမှာတော့ဆေးလောကအနေနဲ့ကျွန်တော်ထင်ပါတယ်။ချော့သွားမယ်လို့တော့တယောက်မှမရှိပါဘူး။ကျွန်တော်တို့ကတော့ဒီတိုက်ပွဲကိုသုံးအောင်ပဲတိုက်ကြပါလိမ့်မယ်ဆိုတော့အဲ့ဒီဟာကိုပဲဟိုပေါ့ကြာဆုံးသွားတဲ့အသက်တွေကိုအလကားမဖြစ်အောင်ပဲမိဘပြည်သူတွေအနေနဲ့ကလည်းအားလုံးဝိုင်းဝန်းစူးစမ်းကြဖို့ကျွန်တော်တို့ကျောင်းသားတွေအားလုံးကလည်းစူးစမ်းကြဖို့အဲ့ဒါကပဲအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ140ထက်မနည်းရှိပြီးတော့ဆရာနာတိမ်ယူအုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာပြည်ထဲကသတင်းမီဒီယာလုပ်ငန်းတွေထိခိုက်နေချိန်မှာပဲပုဂ္ဂလိကထုတ်ဝေနေတဲ့ထဲကနောက်ဆုံးကြံတဲ့ဆန်တော်ချိန်နေ့စဉ်သတင်းစာထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်ပြီးမှမြန်မာနိုင်ငံမှာဒီလွတ်လပ်တဲ့ပုဂ္ဂလိကသတင်းစာထုတ်ဝေမှုအားလုံးရပ်ဆိုင်းသွားပြီဖြစ်ပါတယ်။ဆန်တော်ချိန်သတင်းဌာနအနေနဲ့နေ့စဉ်ထုတ်သတင်းစာကိုရောအွန်လိုင်းအခြေခံပြီးတော့ရေးသားတဲ့သတင်းလုပ်ငန်းအားလုံးကိုပါဒီကနေ့မတ်လ19ရက်နေ့ကစပြီးတော့ရပ်ဆိုင်းနေလို့ကြေညာပါတယ်။ February 1ရက်စစ်တပ်ကအာဏာမသိမ်းခင်အထိမြန်မာနိုင်ငံမှာDaily 11 7 days မြန်မာ times the voice daily စံတော်ချိန်စသဖြင့်ဒီပုဂ္ဂလိကသတင်းစာ၅ခုထပ်မင်းရှိနေပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာ11အပါအဝင်ပုဂ္ဂလိကသတင်းစာတချို့ရပ်ဆိုင်းသွားပါတယ်7 days news ကိုတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီကမလ9ရက်နေ့တုန်းကလုပ်ငန်းလိုင်စင်ရုပ်သိမ်းပြီးတော့ထုတ်ဝေခွင့်ပိတ်ခဲ့တာပါသတင်းဌာနတွေအနေနဲ့လွတ်လပ်လပ်လပ်သတင်းဖော်ပြဖို့လှုပ်လာလို့ရှိရင်အန္တရာယ်ကြုံနိုင်တယ်လို့တစ်ဖက်မှာလည်းဒီစင်ဆာဖြတ်တောက်ရေးသားရင်လည်းလူလူနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးဘေးကျန်နံကျန်ဖြစ်နေရတယ်လို့ရန်ကုန်မြို့ကဝိုင်းရဲသတင်းစာဆရာတယောက်ဖြစ်တဲ့ဦးစီသူအောင်မြင့်က VOA ကိုပြောပါတယ်လက်တလောအဖြစ်တော့နိုင်ငံတို့ဒီကျေးမုံနဲ့မြန်မာအလင်းသတင်းစာနှစ်ဆောင်ပဲနေ့စဉ်ထုတ်နိုင်တယ်လို့ဆိုရပေမဲ့အဲ့ဒီထဲကဝန်ထမ်းတော်တော်များများလဲ CDM အကြမ်းမဖက်အာဏာဖီဆန်ရေးလုပ်နေတာမို့လို့သတင်းတော်တော်များများဟာဒီစစ်တပ်ပိုင်မြောက်ဝတီသတင်းဌာနကသတင်းတွေဖြစ်နေပါတယ်မလာရှိရဲ့နေတော့ကစေုပ်ချုပ်ရေးကောင်စီကနေထုတ်ဝေမှုပိတ်လိုက်တဲ့သတင်းတွေထဲမှာ7 days အပြင်မြန်မာနောင်ခေတ်သစ်မီဒီယာနဲ့ရုပ်သံဌာနကြီးနှစ်ခုဖြစ်တဲ့မြစည်းမနဲ့ DVB သတင်းဌာနတို့လည်းပါဝင်ပါရဲ့ရှင်